တဲ့နေ့ဇန်နဝါရီလကကုတ်ခိုင်မြို့နယ်ကလူမရှိတဲ့အိမ်တစ်လုံးမှာရာဘဆေးပြားသန်း30ခရစ်စတမတ်ကီလို1800နဲ့ဘင်းဂျူကီလို200ကိုဖမ်းဆီးရမိကြောင်းအစိုးရကကြေညာပါလေ။ပုံသေးနဲ့ဆိုရင်ဒေါ်လာသန်း50ကျော်တန်ဖိုးရှိပါသေး။အဲဒီနေရာတဝိုက်မှာပဲမွေးရစေထုတ်လုပ်တဲ့ပစ္စည်းကိန်းရာဒေါ်လာ900တန်ဖိုးဖမ်းဆီးရမိပါလေ။ဒီနေရာဟာလာရှုနဲ့နီးပြီးမူဆယ်နဲ့တိတ်မဝေးပါဘူး။အစိုးရတပ်နဲ့မဟာမိတ်လှုပ်ထားတဲ့ပြည်သူစစ်တပ်ဖွဲ့တစ်ဖွဲ့ကချုပ်ကန်ထားတဲ့ဒေသဖြစ်ပါလေ။ဖမ်းဆီးချိန်မှာမွေးအစိတ်ထုတ်လုပ်သူတွေမရှိတာကိုကြည့်ရင်ကြိုတင်သတင်းရလို့ရှောင်းနေတာထင်ရှားပါလေ။ဒီလိုပြည်သူဖြစ်စဉ်မျိုးကိုရှမ်းပြည်နယ်မှာမကြာခဏတွေ့နိုင်ပါလေ။ရာဘစိတ်ကြွဆေးပြားခရစ်စတမတ်ဆေးလုံးနဲ့ဘင်းဖြူထုတ်လုပ်တဲ့မွေးအစိတ်မောင်ခိုလုံကရှမ်းပြည်နယ်မှာဝင်ငွေအကောင်းဆုံးဖြစ်ကြောင်းလွန်ခဲ့တဲ့ဇန်နဝါရီလထုတ်International Crisis Group ICGX အစီအကံစာမှာဖော်ပြထားပါတယ်။အစင်းမြင့်မွေးစေထုတ်လုပ်ဖို့လိုအပ်တဲ့ကုန်ကျပ်ပစ္စည်းကိုတရုတ်ပြည်ကတင်သွင်းပါတယ်။နိုင်ငံခြားဈေးကွက်အတွက်အစင်းမြင့်အောင်ထုတ်လုပ်ဖို့ကြွန့်ကျင်သူအတတ်ပညာတွေတွေကိုထိုင်ဝမ်ကခေါ်ယူတယ်လို့ဆိုပါတယ်
။စေအစိုးရလက်ထက်ကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချို့ကိုနေသားသောတပ်ဖွဲ့အဖြစ်အသွင်ကူးပြောင်းလိုက်ပါတယ်။နေသားသောတပ်ဖွဲ့မှာအစိုးရတပ်ကအရာရှိနဲ့စစ်တီအချို့ပါဝင်ပြီးအစိုးရတပ်ရဲ့ထိန်းချုပ်မှုအောက်မှာရှိတယ်ဆိုပေမဲ့အစိုးရတပ်ရဲ့ထောက်ပံ့မှုကိုအ ਨੇ အချင်းသာရကြပါတယ်။ဒါပေမဲ့လက်တွေ့မှာတော့နေသားသောတပ်ရဲ့လှုပ်ရှားမှုမှာအစိုးရတပ်ကစစ်တီမပါဝင်ကြပါဘူး။ဒါကြောင့်နေသားသောတပ်တွေဟာပြည်သူစစ်တပ်ဖွဲ့လိုတီးကြလှုပ်ရှားကြပါတယ်။စံပြီနဲ့အရှေ့ပိုင်းနဲ့မြောက်ပိုင်းကနေသားသောတပ်တွေဟာမွေးရစေးလုပ်ငန်းမှာရောထွေးဆက်တင်ဖြစ်နေပါတယ်။မန္တလေးလာရှိုးမူဆယ်လန်းတို့မဟုတ်တာကြီးလေးကျိုင်းတုံမိုင်းလာကားလန်းနဲ့မနီးမဝေးမှာနေကြားသောသူမဟုတ်ပြည်သူစစ်တပ်ဖွဲ့တွေစခန်းချထားကြပါတယ
်။ဝိရစေအများပြားထုတ်လုပ်နိုင်ဖို့အတွက်လိုအပ်တဲ့ကုန်ကျန်းပစ္စည်းကိုယူနန်ပြည်နယ်ကတင်သွင်းပါတယ်။ယူနန်ပြည်နယ်မှာဓာတုပစ္စည်းတွေကိုအလွယ်တကူဝယ်ယူပြီးနေရက်ကတဆင့်တင်သွင်းကရှမ်းပြည်နယ်ကပြည်သူစစ်နယ်မြေမှာဝိရစေထုတ်လုပ်တာဖြစ်ပါတယ်။ဝိရစေထုတ်လုပ်တဲ့ဓာတုကုန်ကျန်းပစ္စည်းတွေနေဆက်မှာဖမ်းဆီးရမိတာမျိုးမကြာခဏကြားရတဲ့အတွက်အလွယ်တကူတင်သွင်းနေတာသိသာသင်ရှားပါတယ်။အိန္ဒိယဘက်ကလည်းတင်သွင်းနိုင်ပေမယ့်တရားဥပဒေဆောင်ရေးခက်ခဲတာကြောင့်ယူနန်ကသာအားကိုးကြပါတယ်။အစိုးရတပ်နဲ့ဆက်ထားတဲ့ပြည်သူစစ်နယ်နေကြားဆောင်တပ်ဟာထင်သလိုလုံနိုင်တဲ့အခြေအနေမှာရှိနေပြီးအစိုးရတပ်ကသူတို့နဲ့မဆိုင်ဘူးလို့ညွှန်ဆိုတဲ့အနေအထားမှာရှိပါတယ်။မူဆယ်ကိုကြော်တာနဲ့တွားကျင်ရသွားနိုင်ပါတယ်။
ရာဘကစိတ်ကြွစေးကိုပြည်တွင်းစားသုံးဖို့နဲ့အိမ်ကြီးချင်းနိုင်ငံတွေကိုတင်ပို့ဖို့ထုတ်လုပ်တာဖြစ်ပါတယ်။ခရစ်စတမတ်ကိုတော့နိုင်ငံသားအတွက်သာယူရပြီးဂျပန်နဲ့ဩစတြေးလျဈေးကွက်ကိုတင်ပို့ဖို့ဖြစ်ပါတယ်။ဖမ်းမိရရှိတဲ့ပမာဏဟာထုတ်လုပ်မှုရဲ့ဆယ်ရာခိုင်နှုန်းတောင်မရှိဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်။ဘင်းမြူလုပ်ငန်းမှာဘင်းဆိုင်ပြိုးသူနဲ့ဂျားပွဲစားရှိဖို့လိုအပ်တာကြောင့်လူအတော်များများပါဝင်ကြပါတယ်။ခရစ်စတမတ်နဲ့ရာဘစေတာကတော့လူနေနဲ့တုံးပြီးများများထုတ်နိုင်တာကြောင့်ငွေရင်းဆိုင်သူအတွက်ပိုပြီးတွက်ချေခဲ့ပါတယ်။ဒါပေမဲ့ခရစ်စတမတ်တဒံထုတ်ရင်ဓာတုအငစ်အကြေး9ဒံလောက်စွန့်ပစ်ရတာမို့သဘာဝပတ်ဝန်းကျင်ကိုအစိတ်သိမ့်စေပါတယ်။ဝိရစေးလုပ်ငန်းကပုံမှန်စီးပွားရေးတက်ကြီးမားနေတာဟာအလွန်အန္တရာယ်ကြီးလာပါတယ်
။တရုတ်အားကိုတဲ့ဘဂပကွန်မြူနတီ1989မှာအရင်းနှိမ်သွားခြင်းကစပြီးရှမ်းပြည်နယ်ရဲ့စီးပွားရေးဟာယူနန်ပြည်နယ်နဲ့အဆက်အသွယ်များလာပါလေ။ဘရေသည့်ငပြောသည့်ရာဘာစတာတွေကိုစိုက်ခင်းကြီးတွေလုပ်ကြည့်အကြီးအကျယ်ရင်းနှီးမြှုပ်လာပါလေ။တရုတ်ကုန်ပစ္စည်းမျိုးစုံကိုလည်းတင်သွင်းပါလေ။ဒီထဲမှာမွေးစေးလည်းပါဝင်ပါသေး။လူနေတဲ့ဒေသကမလေးရှားမှာမြန်မာပြည်ကလာတဲ့ခရစ်စတမတ်ဆေးပြားတံတောဖဆင်းရမိတာကိုကြည့်ရင်ရှမ်းပြည်နယ်ကမွေးစေးလုံကပဲလောက်ခရီးရောက်နေတယ်ဆိုတာကိုသိနိုင်ပါလေ။ပြည်သူစစ်နယ်မြေကျောင်းဆောင်တက်ကြီးစိုးတဲ့နေရဒုသတွေမှာမွေးစေးကိုစိတ်ချလက်ချထုတ်လုပ်နိုင်တာကြောင့်ရှမ်းပြည်နယ်ဟာခရစ်စတမတ်အများဆုံးထုတ်လို့ရဌာနတစ်ခုဖြစ်လာပါလေ။မွေးစေးကရရှိတဲ့ငွေဟာပုံမှန်စီးပွားရေးကဏ္ဍတဲ့အစားပေါင်းများစွာကြီးမားနေတာကြောင့်ရှမ်းပြည်ရဲ့စီးပွားရေးဟာမွေးစေးလုပ်ငန်းကိုဗဟိုပြုတယ်လို့ဖြစ်နေပါပဲ။မင်းနဲ့ကပရိဘက်ကကိုဖြည့်ရှင်းပြီးပုံမှန်စီးပွားရေးလုပ်ဖို့ခက်ခဲနေပါသေး။ဒါကြောင့်မွေးစေးစားသုံးသူတွေကိုအေးအေးယူမဲ့အစာ ထို့နောက်သူကိုအရေးယူဖို့ ICG အဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ။